ကျန်းပြည်နယ်မြောက်ပိုင်းနှမ်ခမ်းနယ်ကိုခိုင်မြို့နယ်အတွင်းမှာအစိုးရတပ်နဲ့ပလောင်တပ်ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဒီကနေ့မှာတော့လေကြောင်းကပါတိုက်ခိုက်လာတယ်လို့ပလောင်ဘက်ကပြောပါတယ်အစိုးရဘက်ကတော့ဒီတိုက်ပွဲနဲ့ပတ်သက်ပြီးတရင်ထုတ်ပြန်တာမရှိသေးပါဘူးလက်ရှိကျန်းပြည်နယ်မြောက်ပိုင်းကတိုက်ပွဲအခြေအနေကို VOA မြန်မာပိုင်းကကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ကျန်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေရပ်ဆိုင်းဖို့အတွက်ပြည်သူ့လွတ်တော်မှာအင်ကာနေကအရေးကြီးဆိုတင်သွင်းပြီးဒီကနေ့အကြက်တွင်းဆွေးနွေးနေချိန်မှာပဲကျန်းပြည်နယ်မြောက်ပိုင်းနန်းကန်ကုတ်ခိုင်မြို့နယ်တွေအတွင်းမှာဒီကနေ့တနေ့လုံးနှီးပါတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့လေကြောင်းကပါတိုက်ခတ်ရတဲ့အထိပြင်းထန်ခဲ့ပါတယ်ဒီကနေ့တိုက်ပွဲအခြေအနေကိုတော့ပလောင်ခေါ်တန်းမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ TNLA ရဲ့ပြည်ချာရေးတာဝန်ကမိုင်အိုက်ကျော်ကအခုလိုပြောပါတယ်
ဒီတိုက်ပွဲတွေကတော့ကုခိုင်မြို့နယ်အမန္တန်ကြီးအထက်ဘက်မှာဖြစ်တယ်။မနေ့ကဦးမလောက်ကဆိုင်မှာဒီလက်နေကြီးတွေနဲ့ပြည်တဲ့ဒီမှာစစ်စမလောက်ရတဲ့ရှင်ရတဲ့ဒီအစီအပြေကတရားငါမမတရားငါမမဟိုကမြောင်းနေအကျွန်ုပ်ဖွဲ့ကိုဆက်နေမှာဖြစ်တယ်။ဒီမှာလောက်အထိတော်ရှင်ကြီးတယ်။ရှီလိုဘိုလိုရရှိတယ်။ဒီကျွန်မကျွန်မဆော့ဖ်ဝဲမှာဆော့ဖ်ဝဲရှီစမမတွေလည်းဖြစ်တယ်။တကယ်အခုချိန်မပြေဘူးအခုနောက်ဆွေးနွေးနေပါရှိတယ်ဒီလေရရရနေစင်းကြဲလေးတကယ်ကျွန်တော်ဖော်ပြလာဖြစ်တဲ့အခုချိန
်ပလောင်တက်ဖွဲ့ကနန်းခတ်နဲ့ကုတ်ခိုင်မြို့နယ်အဆက်ကဘင်းကင်းတွေဖြစ်စည်းနေချိန်မှာဒီလ23ရက်နေ့ကလေးကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးမနေ့ကလည်းလေကြောင်းကတိုက်ခိုက်တာရှိခဲ့တယ်လို့မိုင်အိုက်ကျော်ကပြောပါတယ
်ကျွန်တော်ဖော်ပြလိုက်ဘင်းကင်းဖြစ်တာကအခု23ရက်နေ့ကနေဒီနေ့ဖြစ်ပါလားဒီရတဲ့လေတော့တင်ကြောင်းလို့ရှိတယ်အခုရှိပြီးတော့တက်လာတယ်။အဲဒါကြောင့်မိမိကလည်းဒီကြေးလေးနဲ့မှဖြစ်တယ
်။ဒေသခံရွာသားတွေကတော့ဒီကနေ့ရဟတ်ရင်ဒီစဉ်ပြက်ကြတယ်လို့ပြောဆိုတာတွေရှိပေမဲ့တခြားအတည်ပြုချက်တော့မရသေးပါဘူး။တက်မတော်ပြန်ကြားရေးဌာနကိုစစ်တွေမေးမြန်းရမှာတော့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲအခြေအနေတည်င်းမရသေးကြောင်းသာပြန်လည်ဖြေဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအပြစ်ခတ်မြဲဆဲသေးတဲ့ပလောင်တပ်ဖွဲ့ဟာအစိုးရတက်နေတာမကရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်တွေနဲ့လည်းပြီးခဲ့တဲ့နှစ်နိုဝင်ဘာလကလေးကစတင်ပြီးတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့တာပါဒီရပိုင်းတွေအတွင်းမှာတော့ပလောင်တက်တဲ့ရှမ်းတပ်ဖွဲ့တွေအကြားမှာတိုက်ပွဲဖြစ်တာမရှိပေမဲ့တခါတရံလက်နက်ကြီးနဲ့ပစ်ခတ်တယ်လို့နှစ်ဖက်အကြားစောင့်ကြည့်နေတဲ့အခြေအနေရှိနေပါတယ်ရှမ်းတက်နဲ့ပလောင်တက်ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်နန်းကမ်းမြို့နယ်အတွင်းကနှစ်ဖက်ပြည်သူတထောင်ကျော်လောက်ဟာနေရဲစွန့်ခွာပြီးမိုင်းဝီးရွာဘက်ကိုတင်းရှောင်နေရတယ်လို့နန်းကမ်းမြို့ကဦးဆန်းအောင်ဝင်းကပြောပါတယ်
။အဲ့ဒီကချုပ်ချာချုပ်ချာတော့တိုက်ပွဲဖြစ်နေတာပဲ။အဲ့ဒီတောင်ပေါ်ရှမ်းတွေကလည်းအဲ့ဒီမိုင်းဝီးဘက်ကိုစုပုံပြီးတော့အဲ့ဒုက္ခတွေဆားမလာနေတာလား။အဲ့မိုင်းဝီးနောက်အဲ့ဒီပလောင်ရွာတွေလည်းရွာမမနေရဲပဲနဲ့အဲ့ဒီမိုင်းဝေးပါလေလာနေထားလာအဲ့ဒီတထောင်နည်းနည်းကြော်မဖြစ်နဲ့နှစ်ပတ်စလုံးကဟိုဘက်ရရှမ်းက900ကြော်မယ်600မီပါဝအဲ့ဒီပလောင်ကလည်း900ကြော်မယ်လို့ပြောတာပဲ
ပလောင်စစ်ဆောင်ဒုက္ခသည်တွေကတော့မိုင်းဝေးရွာဘက်မှာနေရာ၄နေရာလောက်ဖြန့်ကျက်နေထိုင်ပြီး800ကြော်လောက်ရှိကြောင်းလဲနန်းခမ်းမြို့ပလောင်စာပေနဲ့ရင်ကျင်းမှုအဖွဲ့ဥက္ကဋ္ဌတမ်းမြင့်ကျော်ကပြောပါတယ်
ဒီဒုက္ခတွေကြောတော့ကျွန်တော်တို့ဒီမိုင်းဝင်းမှာဘလုံးမော်ရရဲ့ပန်းဟန်လေးရဲ့တို့ကဒီမိုင်းဝင်းမှာရှိရမယ်25ရောက်ရှိတယ်။ဟုတ်ကဲ့ဒီတော့ဟိုပန်းတနေကရှိစမရောက်ရှိတယ်
။ကြောင်မဲမျိုးတွေအတွင်းစက်တက်နဲ့ပလောင်တက်ဖြစ်ပေါ်တဲ့တိုက်ပွဲကြောင့်ရှမ်းနဲ့ပလောင်ပြည်သူ3000ကျော်ဟာကြောင်မဲမျိုးကိုတင်းရှောင်နေရပါတယ်။လောလောဆယ်မှာတော့ရှမ်းနယ်ပလောင်တပ်ဖွဲ့အကြားမှာတိုက်ပွဲတွေရပ်ဆိုင်းဖို့အတွက်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့ရှမ်းပြည်ပူးပေါင်းဆောင်ရွက်ရေးကော်မတီအဖွဲ့ကဂျာဝင်ဆောင်ရွက်ပေးနေပြီးလက်တလောမှာတွဲဆုံဆွေးနွေးမဲ့နေရာမြွေးချန်နိုင်သေးတာကြောင့်ရည်သက်မှတ်နိုင်တာတော့မရှိသေးပါဘူး။